Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါစီးရီးယားနိုင်ငံရက္ကာမြို့ကနေ IS အစွန်းရောက်တွေစုခွာနေကြပါတယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာတော့မနေ့ကဘုံးပေါက်ကွဲမှုကြောင့်တေဆုံးသူအရေအတွက်က230ကျော်အထိတိုးလာနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
NCA လက်မှတ်မထိုးပဲကြံနေသေးတဲ့အဖွဲ့တွေအားလုံးအနေနဲ့လည်းအနာဂတ်နိုင်ငံတော်အတွက်စက်ဒရအခြေခံမူတွေချမှတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အစဉ်မြဲဖိတ်ခေါ်ထားပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါ့အပြင်မြန်မာရေးတွေးဆုံမြန်မြန်ကန်ကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
။အမေရိကန်တို့အထောက်ပံ့ပေးထားတဲ့ Syria ပြည်သူစစ်တွေဝိုင်းထားတဲ့ Raqqa မြို့ကနေစုခွာရေးသဘောတူညီချက်နဲ့ Islamic အစွန်းရောက် IS တိုက်ခိုက်ရေးသမားအဖွဲ့မြို့ကနေစုခွာနေကြပါတယ်။ IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေဖြစ်အုံပြုတဲ့အနေနဲ့ရဲသားတွေကိုပါခေါ်သွားတယ်လို့ပြည်သူစစ်ပြောခွင့်ရတဲ့ဦးကအဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။တချိန်တည်းမှာပဲအမေရိကန်တို့ထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ Islamic အစွန်းရောက်တွေကြားတိုက်ပွဲတွေကတော့ဆက်ဖြစ်နေသေးပါစစ်ဆင်ရေးပြီးသွားပြီမဲ့မြို့ထဲမှာကျန်နေတဲ့စစ်သွေးကြွားတွေကိုချေမှုန်းတဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတယ်လို့ Syria Democratic တပ်ဖွဲ့ပြောခွင့်ရတဲ့ဦးကိုကိုကာပီ Reuters သတင်းကဖော်ပြပါတယ်ကျန်ရှိနေသေးတဲ့ IS တိုက်ခိုက်ရေးသမားတွေလက်နဲ့ချမလားအသေးခံမလားရွေးရမယ်လို့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာပါIS တို့ထိန်းချုပ်ခဲ့ရာရက္ကာမြို့ကိုသိမ်းပိုင်နိုင်ရေးအမေရိကန်တို့ထောက်ပံ့ပေးထားတဲ့တိုက်ခိုက်ရေးသမားတွေရဲ့နောက်ဆုံးထိုးစစ်မတိုင်ခင်ပြီးခဲ့တဲ့တောက်ကြာနေမှာတော့မြို့ရင်းကနေအရက်သားအများအပြားထွက်ပြေးခဲ့ကြပါတယ်။အရက်သားတွေဘေးကင်းရာထွက်ခွာနိုင်ရေးအတွက်ညွန်ပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခိုက်မှုအရှိန်လျှော့လိုက်တာကိုအခွင့်ကောင်းယူပြီး IS တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားတဲ့ရက်ွက်တွေထဲကနေဒီအပိုင်းအတွင်းမှာပဲယာနဲ့ချီတဲ့အရက်သားတွေထွက်ခွာနေကြပါတယ်။ဒေသခံ IS တိုက်ခိုက်ရေးသမားတွေလက်နက်ချအညံ့ခံနေကြတယ်လို့ဒေသခံတွေကပြောပြမယ်လို့မျိုးရင်းကအကစားယုံအမျိုးသားစစ်ယုံအပါအဝင်မျိုးရင်းကနေရာတချို့ကိုတော့စစ်သွေးကြွားတွေကထိန်းချုပ်ထားစေလဲဖြစ်ပါတယ်။အမေရိကန်တို့အထောက်ပံ့ပေးထားတဲ့တိုက်ခိုက် Syria Democratic တပ်ဖွဲ့တွေကရက္ကာမြို့ကိုဇွန်လ9ရက်နေ့ကစလို့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးမြို့ရဲ့80ရာခိုင်နှုန်းကျော်ကိုသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်။ယူဖရက်တီးမြစ်ပေါ်ကရက္ကာမြို့ဟာဆိုရင် IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေရဲ့အုတ်ချုပ်ရေးမြို့တော်လည်းဖြစ်ပါတယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကကုန်တင်ကားဘုံးတစ်လုံးပေါက်ကွဲမှုကြောင့်သေဆုံးသူအရေအတွက်130ကျော်အထိမြင့်တက်လာတယ်လို့ဆိုမာလီယာအထက်လွှတ်တော်ဒုတိယဥက္ကဋ္ဌအက်ရှီယာမိုဟာမက်အာမက်က VOA ကိုပြောပါတယ်။ပေါက်ကွဲမှုတွင်လူ100ကျော်ထိခိုက်ဒဏ်ရာရတဲ့အထက်မှာ VOA သတင်းတော်တို့လည်းပါဝင်သွားခဲ့ပါတယ်။ဒီဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်အောက်မေ့ပွဲနေ့ဖြစ်300တာသတ်မှတ်ပြီးအလန်ဒီကိုတိုင်ပွဲလွှင့်တင်ဖို့လဲဆိုမာလီသမ္မတမိုဟာမက်အဗ်ဒူလာနီဖာမာဂျိုကပြောပါတယ်အကြံဖက်ဝါဒီတွေကိုပြည်သူတွေတညီတညွတ်ထဲဆန့်ကျင်ကြဖို့လဲသမ္မတဖာမာဂျိုကစော်ဩထားပါတယ်ဆိုမာလီယာမျိုးတော်တွင်းကစီကားရာဇိုဘီရက်မှာမနေ့စနေနေ့အစောပိုင်းကပေါက်ကွဲမှုဖြစ်ပွားခဲ့တာပါ VOA ဆိုမာလီယာဆိုင်ပိုင်းတရင်တော့အဗ်ဒူကဒီယာမိုဟာမက်အဗ်ဒူလဲထိခိုက်ဒဏ်ရာရပါတယ်လေဘင်းခေါင်းနဲ့ညာဘက်လက်တို့မှာထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းသူ့ရဲ့ဇနီးဖြစ်သူကဗီဒီယိုကိုအတည်ပြုပြောဆိုပါတယ်တိုက်ခိုက်မှုကဘသူလက်ချက်ဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးဒါပေမဲ့အစ္စလမ်အစွန်းရောက်အဖွဲ့အရှမတ်အဖွဲ့ကတော့အလားတူတိုက်ခိုက်မှုမျိုးတွေလုပ်လို့ရှိပါတယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံရဲ့ပြည်နယ်23ခုစလုံးမှာအုတ်ချုပ်ရမှုတွေဒီကနေ့တနင်္ဂနွေနေ့မှာမဲပေးပွဲကျင်းပမှာဖြစ်ပြီးဒီမဲပေးပွဲကပြည်ထနာပေါင်းစုံဖက်လက်ဝိုင်းနေတဲ့လက်ဝဲရင်းသမ္မတနီကိုလတ်စ်မာဒူရိုအတွက်တော့စမ်းသပ်မှုတစ်ခုလို့ရှုမြင်ထားကြပါတယ်။တကယ်တော့ရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ကလေးကလောဟာမှာပါ။ဒါပေမဲ့လည်းမဲပေးပွဲအချို့ခံမှန်းချက်တွေအရသမ္မတမာဒူရိုရဲ့ဆိုရှယ်လစ်ပါတီကအကြီးအကျယ်ရှုံ့နှိမ်ပြီးတဲ့နောက်မှာတော့သမ္မတမာဒူရိုကိုလိုလားတဲ့အမျိုးသားရွေးကောက်ပွဲဆိုင်ရာကောက်စီကမဲပေးပွဲကိုအချိန်ဆွဲခဲ့တာဖြစ်ပါတယ်။ဒ ဒီရွေးကောက်ပွဲမှာလွတ်လပ်တဲ့နိုင်ငံတကာစောင့်ကြည့်သူတွေကိုမာဒူရိုအစိုးရကခွင့်ပြုဖို့ညှင်းဆန်ထားပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကတော့ရွေးကောက်ပွဲကိုသတိထားစောင့်ကြည့်နေပါတယ်။လွတ်လပ်မျှတဲ့ရွေးကောက်ပွဲဖြစ်ရေးအစိုးရဘက်ကစောင့်ရွက်ပေးဖို့အမေရိကန်ပြောင်းစုဘက်ကတောင်းဆိုတဲ့အကြောင်းနိုင်ငံတိုင်းဝန်ကြီးဌာနပြောကြားဟေတာနျူးနက်ကမနေ့စနေနေ့မှာပြောပါတယ်။ အထိုက်အခံနိုင်ငံရေးသမားတွေဘက်ကပြည်내မြားစုမှာအနှံ့ရခဲ့ရင်တောင်းမှတိတိယောက်ယောက်အာဏာကျင့်သုံးအုပ်ချုပ်နိုင်ဖို့အမှတ်ခံချက်တော့မရှိပါဘူး။အထိုက်အခံကြီးဆိုးတဲ့လွတ်တော်ထံကနေဥပဒေပြည်ရေးအာဏာကိုသိမ်းယူထားတဲ့တိုင်းပြည်ပြည်ပြုလွတ်တော်ရဲ့လက်အောက်ခံတွေအဖြစ်အုပ်ချုပ်ရေးမှုတစ်တွေကြံ့ကြင်ဆိုရမယ်လို့သမ္မတမာဒူရိုကပြောဆိုထားပြီးဖြစ်ပါတယ်။ဒါပြင်ရွေးကောက်ပွဲအာ
Chibari, Kega di Gara, the Yuka Wema conservative day, Nayala and Yellow Tonga Nijabari. Lulu Sedani Mara conservativeness, social wadi day, Yamapa, Quilabi and Nama. Conservative party gone on Lepi, Leshin and I won't let Peter at the Tonga Tanaya, Sebastian Kars and Nayamelo, Kamanijabari. To her conservative party go, Amiens of Pianeti Town and Gedalo. Austria Lea Zone Wadi Power, Lea Wadi de go, see on Lozon and Gedu Lepibari. မဲဆွဲစီယုံရေးကာလအတွင်းမှာတော့လူဝမှုကိစ္စကအဓိကထားပြောကြတဲ့ကိစ္စရဲ့ဖြစ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံဟာလူဦးရေ၉သန်းနီးပါးလောက်သာရှိပြီးတော့၂၀၁၉နှစ်ကရွှေပြောင်းခြေချနေထိုင်မှုပြဿနာအတွင်းမှာခိုလုံငွေ၆ထပ်သူ၉သန်းကိုလက်ခံခဲ့ပြီးတော့အများစုကမွတ်စလင်တွေဖြစ်နေတာကြောင့်တင်းကျပ်တဲ့လူဝမှုဥပဒေကိုထောက်ခံတဲ့လက်ရာဇွန်နိုင်ငံရေးသမားတွေအပေါ်မှာထောက်ခံတာတွေလည်းပို ပါဒါပေမဲ့အခုဒီချိန်မှာတော့ Sebastian Gorz ဦးဆောင်တဲ့ Conservative ပြည်သူ့ပါတီဟာလူလူစစ်တမ်းတွေမှာထိတ်ဆုံးကရှိနေပြီးတော့လက်ရာဇွန် Freedom Party နဲ့ Socialist တွေကတော့ဒုတိယနေရာအတွက်ရှင်ပြန်ကြရမှာဖြစ်တယ်လို့အကဲခတ်တွေကဆိုပါတယ်ခင်ဗျာ
You American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုရင်မြန်မာပိုင်းစီစဉ်ရဲ့တင်းကနွေနဲ့ညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါလေ။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်တွင်ကကြော်ကြားတဲ့ဝိုင်းထုတ်လို့ရခရိုင်မှာလောင်ကျွမ်းနေတဲ့တော်မီကပြန့်နှံ့လာနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာသတင်းတစ်ပတ်ကြာမကြုံစဘူးတော်မီအကြီးအကျယ်လောင်ကျွမ်းနေတာဖြစ်ပါတယ်။မနေ့စနေနေ့အထိတည်ဆုံသူအနည်းဆုံး40လောက်ရှိနေပြီးနေရာ16ခုမှာမီးလောင်ကျွမ်းနေတာပါ။မီးလောင်ကျွမ်းတဲ့နေရာတစ်ခုကို160စတူယန်ကီလိုမီတာရှိနေပြီးအိုးအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်း 5,800 လောက်လောင်ကျွမ်းပျက်စီးခဲ့ရပါတယ်။လူတသိန်းလောက်ကိုဘေးလွတ်ရာရွှေ့ပြောင်းထားရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရဲ့ဝိုင်းထုတ်လုပ်ရာဒေသတစ်ခုဖြစ်တဲ့ဆိုနိုမာမြို့မှာမီးလောင်ကျွမ်းခဲ့ပြီးလူပေါင်း 11,000 နေထိုင်တဲ့မြို့ကမိသားစု400လောက်ကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။အနီးအနားကဆန်တာရိုဆာမြို့မှာလည်းလူအများအပြားဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။ဆန်ဖရန်စစ္စကိုပြည်မြောက်ပိုင်းဧရိယာမှာတော်မီလောင်ကျွမ်းနေတာကြောင့်စန်တာရိုဆာကလူတွေမဖြစ်မနေရွှေ့ပြောင်းကြရတာပါ။ Sky Hawk, Mountain Hawk ဒေသတွေနဲ့ Rincon Valley ဒေသတစ်စိတ်တစ်ပိုင်းကနေဒေသခံတွေအိုးအိမ်ဆွန့်ထွက်ခွာကြဖို့လဲမိသားဌာနတာဝန်ရှိသူတွေကညွှန်ကြားထားပါတယ်ရှင
်။ Australia နိုင်ငံ Sydney မြို့မှာတော့ဆန္ဒပြသူရာပေါင်းများစွာဟာ Pacific မုတ်တရားတွေကချုံးနေမှာထိမ့်သိမ်းထားတဲ့ခလုံးငယ်ရှောက်ထားသူတွေကို Australia မှာနေထိုင်ခွင့်ပြုဖို့အတွက်ဒီနေ့မှာတောက်ဆူဆန္ဒပြခဲ့ကြပါတယ်။ Australia နိုင်ငံမှာခလုံးငယ်ရှောက်ထားသူတွေကိုပြန်လည်နေရာချထားဖို့သတ်မှတ်ထားတဲ့ရက်နီးကလာနဲ့အမျှအခုလိုတောက်ဆူဆန္ဒပြမှုတွေဖြစ်လာခဲ့တာပါ။ Australia အစိုးရရဲ့တင်းကျပ်တဲ့လူဝမှုကြီးကြပ်ရေးမူဝါဒတွေအရပင်လယ်ထဲမှာမိတဲ့ခလုံးငယ်ရှောက်ထားသူတွေကို Pacific မုတ်တရားတွေက Papua New Guinea ပိုင်း Manus ကျွန်းနဲ့ Micronesia ကျွန်းစုနိုင်ငံပိုင်း Nauru ကျွန်းတွေကိုပို့ပြီးတော့အဲ့မှာသူတို့ရဲ့ခလုံးငယ်ရှောက်ထားမှုကိုစစ်ဆေးကြတာဖြစ်ပါတယ်။အဲ့လူတွေအနေနဲ့ Australia နိုင်ငံမှာဘယ်တော့မှအခြေချခွင့်ရမှာမဟုတ်ဘူးလို့လည်းပြောထားပါတယ်။ Manus ကျွန်းကထိန်းသိမ်းစခန်းကိုတော့အောက်တိုဘာ31ရက်နေ့မှာပိတ်မှာဖြစ်ပြီးတော့ဒုက္ခသည်အဖြစ်ခလုံးငယ်ပယ်ချခံရသူတွေအနေနဲ့ Papua New Guinea မှာပဲဆက်ပြီးတော့နေရမှာဖြစ်ပါတယ်။စင်နီမျိုးကဒုက္ခသည်အကူအညီပေးရေးအေဂျင်စီဦးဆောင်တဲ့ဆန္ဒပြသူတွေကတော့ဒ ီဖမ်းဆီးထားတဲ့သူတွေကိုဩစတြေးလျနိုင်ငံမှာအခြေချခွင့်ပေးတယ်လို့ပြောပါတယ်။ပပူအန်ယူဂီနီနဲ့နော်ရူးချွန်မှထိန်းသိမ်းထားတဲ့ထဲကခေလုံးွေးလျှောက်ထားသူ1250ကိုလက်ခံဖို့အမေရိကန်သမ္မတဟောင်းဘရော့အိုဘားမားကပြီးခဲ့တဲ့နှစ်နောက်ပိုင်းကသဘောတူခဲ့ပြီးတော့ဩစတြေးလျကတော့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကဒုက္ခသည်တွေကိုလက်ခံဖို့သဘောတူခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့လူ20လောက်အမေရိကန်ပြည်ထောင်စုမှရွှေ့ပြောင်းအခြေချနေထိုင်ခဲ့ပါတယ်နော်။
အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ပါကစ္စတန်ဘက်ခြမ်းမှာဒီကနေ့တနင်္ဂနွေနေ့လမ်းဘေးတောင်ပုံပောက်ကွဲတာကြောင့်အနည်းဆုံးစစ်သား၄ဦးသေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ပါကစ္စတန်အာဏာပိုင်တို့ကပြောပါတယ်။အမေရိကန်တို့ရဲ့ထောက်လန့်ရေးအချက်အလက်အရပြီးခဲ့တဲ့သတင်းဖတ်ကပြန်ပေးဆွဲခံအမေရိကန်ကနေဒါမိသားစုကိုကဲထုတ်ရေးကာရန်လူမျိုးစုဒေသမှာတာဝန်ချထားခဲ့တဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကတခုဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ဘုံခွဲတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပါကစ္စတန်တာလီဘန်ဘက်ကပြောပါတယ်။အသက်32နှစ်အရွယ်အမေရိကန်နိုင်ငံသူကစ်လင်းခိုးမဲနဲ့သူမရဲ့ကနေဒါနိုင်ငံသားအမျိုးသားအသက်34နှစ်အရွယ်ဂျိုရှွာဘွိုင်လင်နဲ့ကလေး3ယောက်တို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလွတ်မြောက်လာတာပါ။သူတို့ကိုပြန်ပေးသမားတွေကအာဖဂန်နေဆက်ကိုဖျက်ပြီးပါကစ္စတန်ဘက်ချမ်းကာရန်ကိုပို့ဆောင်စဉ်လွတ်မြောက်လာကြတာဖြစ်ပါတယ်။ကနေဒါနိုင်ငံထိုရန်တိုကိုရောက်ရှိချိန်မှာတော့ဘွိုင်းလီကသူတို့ကိုဖမ်းထားသူတွေကတာလီဘန်ရဲ့အခြေအစဲဟက်ကန်နီကွင်းရဲ့ဖြစ်ပြီးဇနီးဖြစ်သူကိုအထမပြုကျင့်တယ်လို့သူတို့ရဲ့စရုပ်ထမြောက်ကလေးဖြစ်တဲ့မွေးကင်းဆမင်းကလေးငယ်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ပြောဆိုထားပါတယ်ရှင်
အာဖဂန်စစ်ပွဲကိုနိုင်ငံရေးရာဆက်ဆက်ဆွေးနွေးဖြစ်ရှင်းနိုင်ဖို့ရည်ရွယ်ပြီးတော့အာဖဂန်နစ္စတန်ပါကစ္စတန်တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကလေးနိုင်ငံဆွေးနွေးပွဲတွေကိုမနက်ဖြန်တနင်္လာနေ့မှာအိုမန်နိုင်ငံမှာပြန်လည်စတင်မှာဖြစ်ပါတယ်။လေးပွဲဆိုင်ပူးပေါင်းဆောင်ရွက်အဖွဲ့ဆွေးနွေးပွဲကတော့16လတာမကျင်းပနိုင်ဖြစ်ပြီးမှပြန်လည်စတင်နိုင်တာဖြစ်ပါတယ်။ဆွေးနွေးပွဲမှာတော့လေးနိုင်ငံကနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတွေကနိုင်ငံကိုယ်စားပြုအဖွဲ့ကိုခေါင်းဆောင်ပြီးတော့ဆွေးနွေးကြမှာလည်းဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမှတ်တိုင်ထိုင်တဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလဲဖြစ်ပါရရှင်တိုင်းပြည်လုံးငြိမ်းချမ်းပြီးတိုင်းရင်းသားပြည်သူအားလုံးလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်တိုင်းသားနဲ့နိုင်ငံဖွဲ့အားလုံးတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးကြဖို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ကတိုက်တွန်းလိုက်ပါတယ်ဒီကနေ့ကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်နေ့မှာအခုလိုတိုက်တွန်းလိုက်တာပါဒီလိုမျိုးတိုင်းသားနဲ့နိုင်ငံတွေကို NCA လမ်းကြောင်းကိုပဲရှောက်လန်းဖို့အစိုးရနဲ့တပ်ဘက်ကဖိအားပေးမှုတွေကြောင့်ရှေ့ငင်းငင်းလုပ်ငန်းစဉ်တွေမှာပြည်လည်မှုတွေထက်အကျပ်တဲတာပိုကြုံလာရနိုင်တယ်လို့အကြေခါတွေကသုံးသပ်ပါတယ်မဆုမွန်ကဆက်လက်ပြောပြမှာပါရှင
်ပြီးခဲ့တဲ့2015ခုနှစ်အောက်တိုဘာလ15ရက်နေ့ကသမရဦးသိန်းစိန်လက်ထက်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဒီကနေ့အောက်တိုဘာလ15ရက်နေ့မှာတော့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာတော့27ရာစုပြည်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ခဲ့တာအပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရဲ့စာချုပ် NCA ပေါ်မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုတွေဆောင်ရွက်ဖို့ကြိုးစားနေကြဆဲဖြစ်ပါတယ်ဒီကနေ့ NCA နှစ်နှစ်ပြည့်အခမ်းအနားမှာလည်းအမျိုးသားပြန်လည်တင်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA လက်မှတ်ရေးထိုးပြီးအမျိုးသားပြန်လည်တင်မြတ်ရေးလမ်းကြောင်းကိုရှောက်ကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါတယ
်ကျမတို့အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစတင်ခဲ့ခြင်းမှာ NCA လက်မှတ်ရေးထိုးဖို့ညှိနှိုင်းတဲ့အဖွဲ့တွေရှိနေသလိုအခြားတစ်ဖက်မှလည်း NCA ကိုလက်မခံနိုင်သေးတဲ့အဖွဲ့တွေရှိနေခဲ့ပါတယ်ဒီအဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ငြိမ်းချမ်းရေးတကားဖွင့်လှစ်ထားပြီးလက်ကမ်းကြိုဆိုရဲ့ရှိနေပါတယ် NCA လက်မှတ်မထိုးဘဲကြံနေသေးတဲ့အဖွဲ့တွေအားလုံးအနေနဲ့လည်းအနာဂတ်နိုင်ငံတော်အတွက်ဖက်ဒရယ်အခြေခံမူတွေချမှတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အစဉ်အမြဲဖိတ်ခေါ်ထားပါတယ်တကယ်တော့ NCA ဆိုတာကျမတို့ပြည်ထောင်စုရဲ့အမျိုးသားပြန်လည်တင်မြှင့်ရေးရဲ့စတင်မှုတရားလို့ဆိုနိုင်ပါတယ် NCA ဟာလားဆုံးခေမဟုတ်ပါဘူး NCA ကနေနိုင်ငံရေးဆွေးနွေးပွဲတွေတက်လှမ်းတဲ့ငြိမ်းချမ်းရေးညီလာခံတကားကိုဖွင့်လှစ်ပေးလိုက်ခြင်းဖြစ်တယ်ဆိုတာကိုဒီကနေ့ထပ်လောင်းပြောကြားလိုပါတယ်
တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းတိုင်းပြည်ငြိမ်းချမ်းရေးတည်ဆောက်နိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးကြဖို့ NCA နှစ်နှစ်ပြည့်အခမ်းအနားမေခွန်းမှာတိုက်တွန်းပါတယ
် NCA ကိုတိုင်းသက်တက်ကအဖွဲ့စည်းတန်းကလက်မှတ်ရေးထိုးရမှာဖြစ်ပါပြစ်ခတ်တိုက်ခိုက်မှုမရှိလို့လက်မှတ်ရေးထိုးစရာမလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ် NCA ကအမိန့်တမ်းအားဖြင့်ပြစ်ခတ်တိုက်ခိုက်ရေးသဘောတူစာချုပ်ဖြစ်ပါတယ်အနှစ်သာအားဖြင့်တော့ဒီတဲ့ပုံမူကျပြမှာလက်ဆိုင်ပါဒါကြောင့် NCA ကိုလက်မှတ်ရေးထိုးဘလို့အကြောင်းအခိုင်အမာပြောကြားလိုပါတယ်
Dabian democracy Nilan and Yi Nangayan Nilan in a Pishin Sawyanaimu, Lenak Sweka in a Lansing with Solo Pugule, Tamro Kawe, Uzi Jobaka, Taiman Taito Mare,
Yamananga Dima, Midini Tanjabu Aluha, Nangan Roga Tobian had a Tiza Ubri, Liza Lightna Sawapuja do about it. Ubri named it Sawamunabule, Lekanjama Chiba. These and children near the Pitipa Rude, democracy move on Dugani, Pishitama Chiba. Dilube, democracy, a sentiment of today. Then a swag I did, Luga, down to whom you would go, the son Nanga Nila Rida, Pichi Sarama Chiba. Dilusawa Nabu, Paramazo Sabi, Shanghai, Chilangaro, DNC Sajuma, Bawadama UTJM Chiba.
Diana Lana Kainine, a soyaru jar, letter jar, a chicken, the bottom, Nimurigo, Nina, Niaze, a chinima, a kulu, Nanganoi, timing a bogo bagayo, Tamro, Kawe, Uzi Jo Bagaba, Diana Lana Kai, Puri, Boma, MCA, Lama Ye, Tobo, Piape, Taito, Murijao, Shisa, a jar, Darin, a Jonah Yana, Nelu, Yamananga, Yaka, Umamansuga, don't the bari.
The name may go, yes, no, and Piaro. တပြားမှာရှင်းအောင်မဟုတ်ဘူးမထွေးရင်တော့မှအစီအမထွေးရင်တော့ညီငယ်ကိုမလိုလားသူဖြစ်နေတင်သွားတဲ့ခါကြတော့ရှေ့လျှောက်ညီငယ်လူငန်းစီကနည်းနည်းတော့အကြက်တဲတွေ့ဦးမယ်လို့ထင်ပါတယ်ဒီတိုင်းဆက်သွားရင်တော့တင်းမှာမူညာလာလိမ့်မယ်လို့ထင်တယ်အဓိကတော့တတိယချင်းညီလာကမတိုင်ခင်မှာ
အခြေအနေအတမျိုးပြောင်းသွားနိုင်တယ်လို့ထင်ပါတယ်။ပြီးခဲ့တဲ့ပြည်တော်စုညီညာရေးညီလာခံနှုန်းကသဘောတူညီမှုမရသေးတဲ့ဖက်ဒရယ်ဆရာအခြေခံမူတွေဆက်လက်ညှိနှိုင်းနိုင်မှုနဲ့နောက်ထပ်အခြေခံမူတွေချမှတ်နိုင်မှုဒီနေ့2019ခုနှစ်အတွင်းမှာပဲနောက်ထပ်ငြိမ်းချမ်းရေးညီလာခံတစ်ကြိမ်ကျင်းပဖို့ရှိပါတယ်။အဲ့ဒီတတိယအခြေညီလာခံကနေထပ်မံရရှိလာမယ့်အခြေခံမူတွေကနေတဆင့်အသေးစိတ်မူတွေဖြ
ဒီမိုကရေစီရေးတွေ့ဆုံမြင်ကွန်းကနားဆင်ကြရပါမယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အမှန်တိုင်းသိရဖို့ လလလလတွာလာကွင်ပေးတဲ့လူခွင့်ရရှင်နေဦးသိန်းတန်းကပြောပါရယ်အဲ့ဒီတော့မှလည်းအခြေအနေကိုရှုထောင့်စုံကမြင်သာစီမယ်လို့လဲဆိုပါရယ်စာတမ်းဖတ်ပွဲတက်ဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့လူခွင့်ရရှင်နေဦးသိန်းတန်းကိုဗီအိုအေစတူဒီယိုမှာကိုအောင်တွေ့ဆုံမြင်ထားတာကိုနားဆင်ကြရအောင်ပါရှင်
ဟုတ်ကဲ့ဆရာကအခုဒီကအမေရိကန်ပြည်ထောင်စုမှာလာပြီးတော့စာရန်ဖတ်ပွဲတစ်ခုတက်ရောက်တယ်လို့ကျွန်တော်သိရပါတယ်။အဲဒီအကြောင်းလေးအရင်စပြောပြပေးပါလား။ဟုတ်ကဲ့ဗျာဒီကကျွန်တော်တို့ယူဒာပြည်နယ်ပရိုဖို့မြို့မှာလုပ်တဲ့ဒီဘီဝါကြီးပေါ့နော်ဗြိတိန်ဗျံယူနီဗာစီတီရူဘင်ကလတ်လောစကူးရဲ့24ချိန်မြောက် rule of law and religion in a changing world ဆိုတဲ့ symposium မှာစာရန်ဖတ်ပွဲမှာကျွန်တော်စာရန်လာဖတ်တာပါ။ဟုတ်ကဲ့ဆိုတော့အဲ့ဒီမှာအဓိကပေါ့လေဘယ်နိုင်ငံတွေကတက်ရောက်ပြီးတော့စာရန်ဖတ်ကြားကြလဲနောက်တစ်ခုကဆရာကဟိုဘာအကြောင်းတွေကိုတင်ပြဆွေးနွေးခဲ့ပါလဲ။သူကနိုင်ငံပေါင်း42နိုင်ငံကအခုစလဲ65ရောက်ပေါ့နော်။ဒါသနာဝန်ထမ်းတွေဥပဒေပါမောက်ခတွေနော်။နောက်ပညာရှင်တွေနောက်တစ်ခါနိုင်ငံရေးသမားတွေပေါ့ဒီလွတ and religious freedom in Myanmar ဗောနော်မြန်မာနိုင်ငံဗာဒိုင်းလူလက်ခွင့်တစ်စီတစ်စောင်းဆိုတဲ့စာရန်ကိုကျွန်တော်ဖတ်ခဲ့တာ
ပါဟုတ်ကဲ့ဆိုတော့ဒီစာရန်ဖတ်ပွဲအတွင်းမှာဗောနော်အဓိကကဘယ်အကြောင်းအရာကဟိုဝိုင်းပြီးတော့လူဆွေးနွေးကြတာအများဆုံးဖြစ်မှာခဏ
တကယ်တော့ဗာဒိုင်းလူလက်ခွင့်အကြောင်းပြောရင်းနဲ့ပဲကျွန်တော်တို့ဒီ Rohingya issue ဗောနော်ရခိုင်ကိစ္စအဓိကဒီလိုဖြစ်ပါတယ်ကျွန်တော်တို့ဟိုအမြဲတမ်းအမေခံရတယ်သမင်းစားရင်တောင်မှပြောင်းအောင်စားလို့မရဘူး lunch မှာလာထိုင်ပြီးတော့တောက်ချောက်မေးတယ်အလွတ်သဘောမေးတယ်နောက်တစ်ခါကျွန်တော်စာရန်ဖတ်တဲ့အခါမှာကျွန်တော်ပင်တော်ဖြစ်ပါတဲ့အခါကျတော့အဲ့ဒီမှာလည်းမိခွန်းနေအများကြီးမေးပါတယ
်ဒီကာလအတော်တည်းမှာပေါ့လေတိတ်ရဲ့ချီပြီးတော့ဒါပင်က dish နိုင်ငံဘက်ကိုဖြတ်ကူးသွားကြတာပေါ့ဆိုတဲ့အခါကျဆရာဒီအခြေအနေနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်ပါလဲဘာကြောင့်အခုလိုမျိုးလူအလုံးကြီးဒုက္ခတွေအလုံးကြီးနဲ့ဒီနေဆက်ဖြတ်ကျော်ပြီးတော့ဒီလိုထွက်ပြေးနေလို့ထင်ပါလဲခင်ဗျာ
ဒီဟာကရာစုနဲ့ကြည်ပြီးတော့တည်ရှိခဲ့တဲ့ဟိုရန်ကျွေးတို့ဒီ community နှစ်ခုကြားမှာလူဖွဲ့စည်းနှစ်ခုကြားမှာမပြေလည်မှုလို့အမုန်းတရားအများကြီးတည်ရှိနေပါရဲ့အဲ့တော့အဲ့ဒါတွေကတဖြည်းဖြည်းနဲ့ကျွန်တော်တို့ဒီ1942မှာလည်းဖြစ်ခဲ့တယ်58ကျော်ကလည်းဖြစ်ခဲ့တယ် Now, the Gamis is anybody who only went to tell the Chicara. Did no buy Magumajari, Nathan Seneca, the Rup Chicara. Hope Chicara, at the Lucas Sari, a genius here, Manica, Manica Alduva Martinez, and the Jesuan Tongu went to get his apple, the Dudia Achine Bono, Dudia Chine Chilara. General Ateno, the Dudia Achine Taite Bono. Sakan Donzego, the Venera Taite Haro, the Gego, UHS in the Senator Pienara. Pienna Bido, terrorist to Yobo or Nenna Catatine. Luria, Ajadari, Basuri, Noroka, Yaji, Yuari, Adinja, Quarter of Senanaboya, who say them by Lady Lucy Gonsin Animal. Kaina Lenadi, a Titan Lenadi, Mohu. Taro, Danganagama, Chile, terrorist, took Kaina Lenadom Hohu. These the Kandozego, Telu Tai Lai, Jakan Community, my general Kamani, Yuri, to attack Kelusi. D. A. Sata Town, Pientane, Dongyamu, Yali Melu. You learn to calculate a look to Taita. Hello, Tibi, or Tibaka, Bian, Tongyan, at the Chima, Tausha, Gruada, Tausha, Gobian, Tubby, not Tekele, Tama, Yada, Chow, Bito, Tubby, and a Barnine, Lunso, Bito, Bira, and a Barnine, Naraka, Melungoya, Tatiana, and Adwan, and a Queen Yuyan, and the Tama, Ole, Jenna, Tubby, Rave, Ero Drubagaro, Ayo, Kapara, Dru, Tokanavi, Ha, the Nazia, not Dinabala, Dema, Lau, Dina Chibiro, no, Nanwal, Tubby, Avi, any Vishu canavi, but they are look on as well, Tabalum, the Sambati, Drubaya.
The ARS in Nepoli, a good little Yagin scanago, maybe all Tigers Reki Sama. The ARS a poet in Nepoli, the Nayanga, Jampa, Puesi, Pakistan, Lu, Puesi, who Sasamu Shide, Sure, Trinil, Nayu Tapola.
Children in a gonzo, Lude Lua, Pakistan and Ave, to a child ISIS Mantin, not to a jumper than any to take care of. Rotita Varedi, Diaga, D. Danga Tony, the Javi, Nanganga Maladiki San, but the Lovi Lunarabe. အဲ့တော့တေချာပေါ့နိုင်ငံတကာဖွဲ့စည်းတွေကလည်းနဲ့ထောက်ပံ့မယ်အခုအချိန်နေမှာတော့တို့ကျွန်တော်ထင်နေတာဒါအရင်တော့ရှိခဲ့တဲ့ RSA မဟုတ်ဘူးကျွန်တော်တို့ထောက်ကူကာ86လောက်ကကျွန်တော်ထောက်နေတူနေခဲ့ရဘူးလေအဲ့တော့သူတို့ကသူတို့မူကြရင်ခေါ်တာပါအဲ့ဒီလူတွေရဲ့အဖွဲ့စည်းတော့မဟုတ်ဘူးဒါအစ်စ်တယ်အစားဆိုတာအစ်စ်ပဲဒီအစ်စ်တွေဒီဟာကဖြစ်ရင်စနစ်တကျပြတ်ချက်ပြီးတော့အကွက်ချပြ
လို့ဒီရခိုင်ပြည်နယ်တွေကမွတ်စလင်တွေကထွက်ပြေးလာကြတဲ့ဆိုတဲ့အနေအထားမျိုးယုံကြည်လက်ခံထားကြရတယ
်ကျွန်တော်တင်တယ်ကသူတို့မှဟိုအခြေအနေမဲ့ပြောတာတော့မဟုတ်နိုင်ဘူးအထောက်ထားအချို့လည်းရှိနေပါတယ်စစ်မှန်ထောက်ထားချို့လည်းရှိနေတချို့လည်းလုံခြံထားတဲ့ဟာတွေပေါ့ဗျာနှစ်ဖက်မှာပါမှာပေါ့အဲ့ဒါမျိုးတွေအချက်လက်တွေသတင်းမီဒီယာကတော့သူတို့ဘက်ကကျွန်တော်တို့ရှင်းပြောလို့ရှင်းသူတို့အများကြီးတာတာဆိုတော့အများကြီးသူတို့ကအချက်လက်တွေဟုတ်တာမဟုတ်တာရတာလေနောက်တစ်ခါဒီသက်ဆိုင်ရာတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒီကက်မ်စီကိုတွားပြီးတွေ့လို့ရတယ်တွေ့လို့ရတဲ့အခါမှာလည်းအမှန်တရားမမှန်တရားပြောနိုင်တာပေါ့ဗျာပြောနိုင်တော့သူတို့စီမှာအချက်လက်ရှိနေပြီကျွန်တော်စီကအချက်လက်မရှိကျွန်တော်ပြရစရာမရှိဘူးရှင်
းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ယုံဝင်ကြီးဦးဆောင်ပြီးတော့ပေါ့နော်ဒီရခိုင်ပြည်နယ်ဘက်ကိုတွားကြပါတယ်ဆိုတော့နိုင်ငံတကာတာဝန်တချို့လည်းပါသွားပါတယ်ဆိုတဲ့အခါကျတော့နောက်ဒီပြည်သူပြည်ပသတင်းမီဒီယာတချို့လည်းပါသွားပါတယ်ဆိုတော့ဒီအစိုးရရဲ့ဒီတုံ့ပြန်ကင်တွယ်ပုံကလုံလောက်မှုရှိပါရဲ့လားအခုလိုမျိုးအားလုံးသိအောင်ဆိုလို့ရှိရင်ပို့ပြီးတော့လွတ်လွတ်လပ်လပ်သတင်းမီဒီယာတွေကိုတွားရောက်ပြီးတော့သတင်းယူခွင့်ပြုရင်ပိုမကောင်းဘူးလား
ကောင်းတယ်ပေါ့ဗျာ too late the hero ဆိုနော်ကျွန်တော်တို့အဲ့လိုပြောရတော့မှာပဲတကယ်တော့ဒါတွေဖြစ်ပြီးတော့ပထမဆုံးကုလသမဂ္ဂမစ်ရှင်က fact finding mission တောင်းတယ်နောက်တစ်ခါလူခွင့်ရေးကိုယ်စားလှည့်လွတ်မယ်ပေါ့နော်ဒါတွေကျွန်တော်ငြင်းနေတာအဲ့တော့ဒီနေရာတွေတွားလို့ရှိရင်ဒါအကျိုးမပြုဘဲနဲ့ပို့ဆိုးတဲ့ဟာတွေဖြစ်လာမယ်ဒါလိုပြောခဲ့တာဟုတ်ဗျာအဲ့ဒီခါကျတော့သတင်းမီဒီယာတွေတဲ့တန်တမန်တွေအတိုင်းဝိုင်းတွေလွတ်လွတ်လပ်လပ်တွားခွင့်ပြုလို့ရှိရင်ခုနလိန်နဲ့ညာတွေလူတွေရှိတယ်လို့မလိန်မညာတဲ့တန်တမန်ပြည်သူတွေလည်းတွေ့ရမှာပဲအဲ့တော့ညတဲ့ကျွန်တော်တို့အကြောင်းပြချက်ရအောင်အခုကကျတော့ပထမဆုံးကအလားပကံကလုံးဝတင်းနေတာဟုတ်ဗျာဒါအထောက်ကူမပြုနိုင်ဘူးဘလို့ဖြစ်တယ်ဘယ်ညာဖြစ်တယ်ဖြစ်ပြီးတော့ဘသူမှပြေးမသွားတဲ့ခါကျတော့သူ19ရက်နေ့မှာကျွန်တော်နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ကပြောပါတယ်အခုတဒမန်တွေတော့သူဖိတ်မယ်ဒီနေ့ကလာနိုင်တယ်ကျမတို့ကဖုံးကွယ်ထားစရာမရှိဘူးဆိုတော့စိုးစိုးပိုင်းကအလားမခံခဲ့တာဖုံးကွယ်ထားစရာတွေရှိနေလို့လားလို့ယူဆစရာ context ပေါ့ဗျာဒါမျိုးတွေလာဖြစ်တယ်တကယ်တကယ်ကတော့ဖြစ်လာတဲ့ပြဿနာတွေအပေါ်မှာသူများလက်မဦးခြင်းနိုင်ငံတကာအတိုင်းအဝန်းတဒမန်အနေနဲ့မြင်မစီဗျာဘယ်တတ်နိုင်မလဲပြင်မှုကျုလို့နေလူရှိနိုင်ပါတယ်ဒါကတော့ကျွန်တော်တို့ဒီမတထောင်သားတွေပါတာပဲအကျုကျုလို့နေလူကို bring them to justice ဥပဒေနဲ့ရေးတော့ကြံရဒါစီမံရက်ချပြီးတော့သူတို့ကိုဒီလိုလုပ်မယ်ဒီလိုမရင်းကျင်ရမယ်လို့လူသားမယ်လို့ပေးထားတာမဟုတ်ဘူးဒါဖြစ်နိုင်တယ်ဖောက်ကျမှုတွေရှိနိုင်တယ်အဲ့ဒီဟာတွေစုံစမ်းစစ်ဆေးပြီးတော့အဲ့ဒီလူတွေဥပဒေအရအေးယူကြံနာချင်းတစ်ခုလုံးလုပ်တာမဟုတ်ဘူးဆိုတာမြင်အောင်လုပ်တဲ့နဲ့အခုကတော့ဒီ issue မှာတော့ရခိုင်နောက်ဖက်မှာတော့ကျွန်တော်တို့ကဒီ media နဲ့တန်တမာထိုးစစ်မှာကျွန်တော်တို့ဘက်ကအများကြီးအခြေအနေနှိမ့်နေလို့ကျွန်တော်မြင်တယ်
So a good now bank a labor in the town sending Logani Sabi or Tajakan Binema, Gunalo Nupri Pacari Picket, and now the Nivana and Rima Solution, let the Chom Yuari Mark, Nalo Muslim in Nepata Piro, Pripacari Picket, Mane, Zizani, the Chupalidi, Uchasi Kara, and we she get up for it. So that Kajaro, a good da hood law solution, Leveta. ကိုဈေးရောင်းနေသူတယောက်ကိုဈေးရောင်းလို့မရဘူးဆိုပြီးတော့လာပြီးတော့ဒါစီဒါမျိုးတွေရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေကိုဟိုအစိုးရအနေနဲ့ဒီတာဝန်ရှိသူတွေအနေနဲ့နိုင်ငံနေနေဟိုဘာကြောင့်မတိုင်တွင်နိုင်သေးရလို့ထင်လဲခင်ဗျာဒါမှမဟုတ်လို့ရှိရင်ဒီလိုအခြေအနေမျိုးဖြစ်နေအောင်လို့လုံးစော်ပေးနိုင်တယ်လုံးစော်ပေးနေတဲ့သူမျိုးတွေရှိနေလို့ပါလားလုံးစော်ပေးအမှန်တကယ်ရှိတာပေါ့ဗျာဒီပြ
ရခိုင်ဒေသကနေရခိုင်ပြည်သူအမျိုးသားပြည်သူတွေနဲ့ဖြစ်တဲ့ပြဿနာကိုပြည်တွင်းမှာရှိတဲ့မွတ်စလင်ဘာသာကိုးကွယ်သူမြန်မာနိုင်ငံသားတွေပေါ့ပုံချဖို့ဆွဲပြီးရယူလာတာဟာဒါတိုင်းပြည်မငြိမ်သက်ဖြစ်အောင်လုပ်နေတယ်အမှန်တကယ်ရှိတာဒါကျွန်တော်တို့တွေ့ရဥပမာအပြင်ကျွန်တော်တို့ဒီလုပ်ဖို့ကင်ပတ်ပါပဲရှေ့နေရူဆရာဥက္ကိုဏီတက်ခံတဲ့ကိစ္စကြည့်ရင်လည်းကျွန်တော်တို့မြင်နိုင် တွေမရှိတော့ဘူးဆိုတော့ဒါမျိုးဖြစ်အောင်ဖန်တီးနေတဲ့ပွဲနံတို့ဖြာခင်းတဲ့တော်မီလောင်လို့လက်ခပေါင်းခတ်တဲ့တောကြောင်ကြီးအများကြီးရှိတယ်ဆိုတော့အဲ့ဒီအပေါ်မှာဥဒနယ်ကြီးပဲကျွန်တော်တော့အစိုးရရဲ့တုံ့ပြန်မှုကနှေးကွေးတယ်လို့ယူဆတယ်အဲသူတို့ကတရုတ်စကားပုံရှိတယ်ဗျာခွေးမရိုက်ခင်ခွေးရှင်နဲ့နှာကြည့်ရတယ်ဆိုတော့ခွေးရှင်ဘယ်သူလဲလို့စဉ်းစားနေရတဲ့အနေအထားမျိုးများရှိနေသလားကျွန်တော်မပြောနိုင်ဘူးပေါ့နော်အမှန်တကယ်တော့ဒါတွေကလောက်အောင်ဒါအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတယ်ဒါလက်ခံစရာမဟုတ်ကျွန်တော်တို့တိုင်းပြည်ကဖွဲ့စည်းပုံချမ်းပုံလည်းပါတယ်ကျွန်တော်တို့လွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်ရှိတယ်ဘယ်ဘာသာမျိုးကိုယ်ပိုင်ခွင့်ဒီလိုကိုယ်ပိုင်ခွင့်ရှိတယ်ဆိုရင်ဒီလိုနိုင်ငံသားတယောက်ကဟာလားကာသနိကအဆောက်အအုံတစ်ခုကိုလာဈေးရောင်းတဲ့ကိစ္စလူသီးပင်သားဥတွေနဲ့ဆွဲတရားဆွဲဆွဲပေါ့ဗျာအဲ့လိုအနိုင်ထက်လုပ်တယ်ဆိုတာမျိုးကသိပ်ရုပ်ပြစင်းနေဖြစ်တယ်ဘုရားဘာသာရဲ့အသိဉာဏ်ကိုလည်းညှို့နှွမ်းပြပြစေတယ်ဆိုတော့ဒါကတော့နိုင်ငံအစိုးရအနေနဲ့ဒီကိစ္စကိုတော့ထိထိရောက်ရောက်ပြင်းပြင်းထန်ထန်အမြန်ဆုံးကန်ချောက်ကန်တွယ်ဆောင်ရမယ့်ကိစ္စလို့ကျွန်တော်ယူဆတာပါ
နောက်ဆုံးမိကမှာခင်ဗျာဆိုတော့ဒီရခိုင်ပြည်နယ်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့လေဒါအခုနောက်ပိုင်းမှာအခုလိုမျိုးပြည်ပခါတွေဖြစ်လာတယ်ဆိုတဲ့အခါကျတော့တစ်ဖက်မှာလည်းပဲဒီချိန်ထဲမှာမြန်မာနိုင်ငံကအခုဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ဒီပြည်ထောင်စုတိုင်းရင်းသားတွေနဲ့ငြင်းငြိမ်းရေးကိစ္စတွေဆောင်ရွက်နေတာရှိတာ哦ဆိုတော့ဒီရခိုင်ပြည်နယ်ကဒီပြည်ပခါအရေးကိစ္စဟာဒီလက်ရှိအခုတွားနေတဲ့ဒီပြည်ထောင်စုဒီတိုင်းရင်းသားတွေနဲ့ပြန်လည်ငြင်းငြိမ်းရေးရရှိဖို့ဆောင်ရွက်နေတဲ့ကိစ္စတွေအပေါ်ဟိုဘလောက်ထိအောင်နှောင့်နှေးသွားစေပါလဲခင်ဗျာ
နှောင့်နှေးတာပေါ့ဗျာအခုဖြစ်တဲ့အဖြစ်တွေရကောင်းမှာမကောင်းတာဒီစစ်တွေတိုက်တော့ကျွန်တော်တို့မှာဒီခုဒီငိမ့်ငိမ့်27ရာစုပင်လုံမှာတွေ့နေရတဲ့ပြဿနာတွေအများကြီးပဲဒီမှာဖြည့်ရှင်းစရာဒါလည်းရာကျစ်တော့ကဘာမှအစီအစုံပြည်တွင်းစစ်တယ်ဒါတွေကိုဖြည့်ရှင်းစရာပြဿနာအဓိကအဟံတာ2008ဖွဲ့စည်းပုံအဲ့ဒါယူကြော်လွားဖို့လုပ်နေချိန်မှာဒီဘက်ကတဖွဲ့ဘက်ကမိရိကြီးကြီးဖြစ်လာတာပေါ့ဗျာမိရိကြီးဖြစ်လာတဲ့ခါကျတော့ရှစ်ဆက်သွားမယ်လုပ်ငန်းစဉ်တွေတော့မသွားနိုင်မယ်ねဟိုနိုင်ငံတကာရဲ့ထောက်ခံမှုပြန်ကိုယ်ဝိုင်းတိုက်နေတာကိုခုခံကာကွယ်နေရတယ်အနေထားဖြစ်တဲ့အခါကျတော့ဒါကြီးတော့မဖြစ်သင့်ဘူးအဲ့တော့ကျွန်တော်အယူဆရတော့ဒီဟာထိခိုက်တယ်ရှင်းရမယ်ဘယ်လိုရှင်းပါလဲကိုဖီအန်နန်ရဲ့အစီအခံစာဟာတရားမျှတပါလားနိုင်ငံတကာသူတို့ကျွန်တော်တို့ပြောတယ်ခင်ဗျားတို့လက်ခံတယ်မဟုတ်လားလက်ခံတယ်လက်ခံလို့ရှိရင်ခင်ဗျားတို့ကဒေါ်အောင်ဆန်းစုကြည်ကိုဒီအစီအခံစာနဲ့အညီအမြင်ဆုံးအကောင့်တဲပေါ်ဖြည့်ရှင်းတယ်အကူအညီပေးရဒါအကူအညီပေးတဲ့နယ်ကိစ္စကျွန်တော်အမြင်မှာတော့ဒါကျွန်တော်တို့ဘက်တစ်ဖက်ပေါ်မှာအခြေခံပြီးတော့ဗျာတစ်ဖက်ကတော့ National Identity အဲ့တော့ရခိုင်မှာရခိုင်ပြည်သူတွေရဲ့ဒီတပြေးပြေးနဲ့တစ်ဖက်ကပွားများလာပြီးလူမျိုးမဲ့အန္တရာယ်ကျွန်တော်တို့ရှိတယ်အဲ့ဒါကိုလည်းကျွန်တော်တို့ဖက်သွင်းရမယ်International Identity တစ်ဖက်ကလည်း International Humanitarian Law ရာတော့ကျွန်တော်တို့ကျင်းကျေးတဲ့လူအဖွဲ့အစည်းတွေလိုက်လာတဲ့နိုင်ငံကဆန်နှုံးတွေရာလူသားဆန်တဲ့ဥပဒေတွေရာအဲ့တော့ဥပဒေနဲ့အညီပဲနိုင်ငံသားဖြစ်ခွင့်ရသူ1982ဥပဒေရာနိုင်ငံသားဥပဒေပေးမဖြစ်သင့်ရင်တခြားဖို့တခြားအခုနိုင်ငံကလည်းဆက်ဆံပြီးတော့လက်ခံမဲ့နိုင်ငံရဲ့ဖို့ဒါပဲလုပ်လို့ရမယ်အဲ့တော့ဒီအကျိတ်ခဲကြီးရာဖြစ်ရင်ကျွန်တော်တို့ငင်းငယ်ဖြစ်စင်မှာလဲအလွန်ကြီးတဲ့အဟန္တာဖြစ်နေတယ်ကျွန်တော်ပြောချင်တာ
โอเคကျေးဇူးတင်ပါတယ်ဆရာဒီလိုလာရောက်ကြတဲ့ကျေးဇူးပါ
မြန်မာဒီမိုကရေစီရေးတွစ်ဆုံမြန်မာငံကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00ကနေ 10:00 အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုည9:00ခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့အထူးခြားဆံပြသတင်းတွေပြင်ဦးစီသူအောင်မြည်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနားဆင်ကြရမှာပါအခုအရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်မန်အေးသန္တာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့တောင်းရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်းရဲ့ Facebook အစမျက်နှာမှာလာပြီးတော့ရေးကြတဲ့တောင်းရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်မြန်မာတိချစ်တောင်းရှင်တွေအတွက်မြန်မာသချင်းကောင်းလေးတစ်ပုတ်နဲ့လည်းဖြောပြေးပေးဦးမှာဖြစ်ပါတယ်နော်။အခုတော့တောင်းရှင်တွေ VOA ကိုနားဆင်ပြီးရေးလာကြတာတွေကိုအရင်ဝင်းမြပေးကြပါမယ်။ပထမဦးဆုံးအရင်ကမင်္ဂလာရှိတဲ့ဒီနှစ်ခွန်းဆက်စာလေးကိုပြောပြပေးကြပါမယ်နော်။သူကတော့ Facebook စာမျက်နှာမှာလာပြီးတော့ကျမတို့ဒီကို message ပို့ပြီးတော့စာရေးလာသူဖြစ်ပါတယ်။သူ့ရဲ့ Facebook ID ကအထူးခြားခြားပဲစိတ်ဆက်သူလို့ပြောထားပါတယ်။ဒါမဲ့သူကအထူးမင်္ဂလာရှိတဲ့အဆုတောင်းလေးတခုရေးပို့လာတာပါ
။တရင်ကျွတ်လာပြင်းနေအချိန်ခါသာမရမှာ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုစိတ်ဆင်းရဲခြင်းတွေကင်းဝေးပြီးစိတ်ကိုအဆိုးရနိုင်ပါစေလို့ဆုတောင်းမြတ်တာပို့တာပေးလိုက်ပါတယ်။
ဟုတ်ကဲ့ပါကျမတို့လည်းကောင်းကင်ဘော်ကထိန်းထိန်းတာနေတဲ့တရင်ကျွတ်လာပြည့်လာမင်းကြီးကိုကြည့်ပြီးတော့မြန်မာနိုင်ငံကတရင်ကျွတ်အချိန်ခါကိုလွမ်းနေမိပါရဲ့နော်ကိုစိတ်အစီရင်ခြင်းများကင်းဝေးပါစေဆိုလို့ပေးတဲ့ဆုနဲ့လည်းအထူးပြေပါစေလို့ဆုတောင်းပါတယ်ရှင်အထူးကျေးဇူးတင်ပါတယ်တရင်ကျွတ်ဆိုလို့ဒီတရင်ကျွတ်အချိန်ခါမှာစိတ်ညစ်ရတဲ့အကြောင်းလေးတခုကိုရေးလာတယ်တော်ရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်နော်နာမည်တော့ရေးမထားပါဘူးဒီတော်ရရှင်က
မင်္ဂလာပါ VOA VOA ဝိုင်းတော်သားအားလုံးကောင်းသောလူရင်းဆန္ဒပြေပါစေစကိုင်းတိုင်းဒေတာကြီးကျွန်းလှမြို့နယ်ပေးပင်ကြောင်ရွာမှာအတန်အလွန်ကျဲတဲ့ပြောက်အိုးတွေနေညအချိန်မရွေးဖောက်နေကြလို့သွေးလန့်လို့တေမတက်ဖြစ်ရပါတယ်။ကျေးရွာဥက္ကဋ္ဌကလည်းမတားစီးပါဘူး။မိဘတွေကလည်းမတားကြပါဘူး။မခံနိုင်လို့တင်ပြလိုက်ပါတယ် VOA ရေ
။ဟုတ်ပါရဲ့ပြောက်အိုးတွေအထူးကျဲတော့လဲဒီအသက်ကြီးတဲ့သူတွေကလေးငယ်တွေအတွက်လည်းတော်တော်လေးကိုဟိုတစ်ခါတလေဒီပြောက်အိုးတန်ကျဲကျဲကိုကြောက်ကြရတာအမှန်ပါပဲရှင်။အမေအခုဒီတော်ရရှင်ကဒီတရက်နေ့အော်တိုဘာလတရက်နေ့ကစာပို့ထားတာမလို့ဒီကျမစာပြန်ချတဲ့ဒီအော်တိုဘာလ10ရက်နေ့မှာဆိုတော့ဒီသတင်းကျုပ်ဒီပြောက်အိုးတွေရက်သွားတော့ပြီလို့ထင်ပါတယ်ဒါမှမဟုတ်လေတစောင်းတိုင်းထိများဒီသတင်းကျုပ်ပြောက်အိုးတွေရက်သွားမလားကျမတို့မြန်မာနိုင်ငံမှာရှိစဉ်ကတော့ဒီသတင်းကျုပ်ပြောက်အိုးမဖောက်ရဆိုပြီးတော့အဲ့အစိုးရအဲ့ခေတ္တကတားမြစ်ထားတာမျိုးကြားပူပါတယ်နော်မောင်လားဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOE VOE ကိုညတိုင်းနားထောင်ပြပါတယ်စိုက်လဲစိုက်ပါတယ်လို့ရေးလာပါတယ်နောက်ထပ်တော်ရရှင်တယောက်ဖြစ်တဲ့မင်းလွင်ဆိုတဲ့တော်ရရှင် Facebook မှာရေးလာတာကတော့ VOA မြန်မာပိုင်းကသတင်းတွေလွှင့်နေခြင်းစိတ်ရှုပ်စရာကောင်းတဲ့ comment တွေကြောင့်စိတ်တူမိပါတယ်ရှင်အဲ့အကောင့်တွေကို block လိုက်ပါဗျာ VOA ကိုထာဝရအားပေးနေပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါဒီလိုမျိုး VOA ရဲ့အစ်စ်မန်တော်ရရှင်တွေရဲ့အားပေးစကားတွေကြားရလို့လည်းအထူးကျေးဇူးတင်ပါတယ်အခုလိုမျိုး Facebook ပေါ်မှာစိတ်ညစ်စရာကောင်းအောင်လာရေးတယ်ဆိုတာလည်းဒီသူတို့နိုင်ငံရေးရွယ်ချက်နဲ့တမင်တက်တက်လာပြီးရေးနေကြတာဖြစ်ပြီးအချိန်တစ်ခုရောက်သွားရင်တော့သူတို့တွေလည်းရက်သွားမယ်လို့ထင်မိပါရဲ့နော်စိတ်ဆီဆီနဲ့တီးခံပြီးတော့ဒါအားအရာကိုဒီမကြည့်ပဲကြော်ပြီးတော့ဒါကျွန်တော်တို့အစီအစဉ်ကိုနားဆင်အားပေးပါလို့ပဲပြောချင်ပါသေးတယ်အခုတော့တော်ရရှင်တွေကိုကြားဖြတ်ပြီးအနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြေးပေးချင်ပါသေးရှင် American Pop အဆိုတော်မှလေး Taylor Swift ရဲ့နောက်ဆုံးနာမည်ကြီးနေတဲ့တခြင်းတစ်ပုတ်နဲ့ဒီတစ်ပတ်ဖြောပြေးပေးမှာဖြစ်ပါတယ်2019ဒီနှစ်မှာထွက်မဲ့သူ့ရဲ့6ချက်မြောက် Studio တေးတဲ့ပြားမှာပါမဲ့Look what you made me do ဆိုတဲ့တခြင်းကဩဂုတ်လ24ရက်နေ့မှာ online ပေါ်မှာစတင်ဖြန့်ချီတော့ Spotify Gita website မှာစဖြန့်ဖြန့်ချင်း24နာရီအတွင်းမှာနားဆင်မှုပေါင်း 8,000 ကျော်ဖြစ်ခဲ့လို့တခြင်းတစ်ပုတ်ထဲကိုတီးတဲ့ပထမဆုံးထွက်ထွက်ချင်းမှာနားထောင်ဖို့အများဆုံးဆန်ခြင်းတင်သွားခဲ့တာပါနောက်ရက်ဩဂုတ်လ25ရက်နေ့မှာတော့ YouTube website ပေါ်မှာ video ထွက်ထွက်ချင်းရှိရှိသူပေါင်း 19,000 ကျော်ခဲ့ပြီးတော့ဆန်ခြင်းတ င်သွားပြန်ပါတယ်။သူရဲ့တချင်းစာသားဗီဒီယိုဟာဆိုရင်အခုအောက်တိုဘာလမှာကြည့်ရှုမှုပေါင်းတန်80ကျော်ပြီဖြစ်ပါတယ်။သူရဲ့တချင်းက Electro Clash နဲ့ Pop အမျိုးအစားနှစ်မျိုးပေါင်းဆက်ထားတာဖြစ်ပြီး Dance Pop တို့ Electro Pop တို့လို့လည်းပြောရင်ရပါတယ်။ဒီတချင်းကိုသဘောကျနှစ်ထိုက်သူတွေအများကြီးရှိတဲ့ကြားကဝေဖန်မှုတွေလည်းထွက်နေပါတယ်။တချို့ကတော့ဒီတချင်းက Taylor Swift ရဲ့စိုးသွမ်းတဲ့အပိုင်းကိုလှည့်ဟပြနေတယ်လို့ပြောပြီးတချို့ကတော့ Rapper Kanye West နဲ့သူ့ရဲ့မပြီးသေးတဲ့ရန်ပွဲကိုဒီတချင်းစာသားတွေမှာတွေ့ရတယ်လို့ပြောပါတယ်။ဘာပဲပြောပြောသိကြတာကတော့ဒီတချင်းထဲမှာဒေါသတန်တွေတင့်နေတယ်ဆိုတာပါပဲ။ဒီတချင်းက Billboard Hot 100ရဲ့စီးရင်တွေကိုစထွက်ဖြစ်ခြင်းမှာနံပါတ်89နဲ့ဝင်လာတာပါ။အဲ့နောက်သတင်းပတ်မှာတော့နံပါတ်1နေရာကိုတန်းပြီးခုန်တက်သွားတာဖြစ်ပါတယ်။ဒီတချင်းကနံပါတ်1နေရာကိုရောက်သွားလို့သတင်း16ပတ်ကြာနံပါတ်1နေရာယူထားတဲ့ Despacito တချင်းအဲ့ဒီသတင်းပတ်မှာနံပါတ်2နေရာကိုရွေ့သွားခဲ့ရပါတယ်။သတင်း3ပတ်ကြာအောင်လို့ဒီ Taylor Swift ကနံပါတ်1နေရာကိုယူထားခဲ့ပြီးတော့အခုတော့နံပါတ်3နေရာကိုရောက်သွားခဲ့ပါပြီ။Look what you make me do ဆိုတဲ့တချင်းလေးက Taylor Swift ရဲ့ Billboard Hot 100ထိတ်ဆုံးရောက်တဲ့၅ပုံမြောက်တချင်းလေးဖြစ်ပါလိမ့်ရှင်။ကဲ Taylor Swift တီဆိုထားတဲ့ Look what you make me do ဆိုတဲ့တချင်းကိုသာဆုံးချပါဦးနော်။ I don't like your little games don't like your tilted stage the role you made me play the fool now I don'tYou. I don't like your perfect crime. How you laugh when you lie. You said the gun was mine. And cool, no, I don't like you. But I got smarter, I got harder in the nick of time. I'm me, I rose up from the dead, I do it all the time. I got a list of names and yours is in red underlined. I check it once.Check it twice. Oh, look what you made me do. Look what you made me do. Look what you just made me do. Look what you just made me do. Look what you made me do. Look what you made me do. Look what you just made me do. Look what you just made me do. I don't like your kingdom cake. You say that once belonged to me. You asked me for a place to sleep. Lock me out.A feast. What? The world moves on another day, another drama, drama. But not for me, not for me. All I think about is karma. And then the world moves on, but one thing's for sure. Maybe I got mine, but you all get yours. But I got smarter, I got harder in the nick of time. I made a rose up from the dead, I do it all the time. I've got a list of names and yours is in red underlined. I check it onceTaylor Swift ဆိုထားတဲ့ Look What You Made Me Do ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါ။မြမတိတ်ချစ်တော်ရရှင်တွေအတွက်မြမတချင်လေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဖို့ရှိပါတယ်ရှင်။အခုတော့တော်ရရှင်တွေကိုကျမတို့ဒီ VOA အစီအစဉ်ကထုတ်လွှင့်ချက်နိုင်ငံရေးအခြေအနေမျိုးစုံနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးလာကြတဲ့မှတ်ချက်တွေကိုဝေမျှပေးကြပါတယ်။ကျမတို့ဒီ VOA ကထုတ်လွှင့်ပေးတဲ့လွတ်တော်ကြားနာပွဲလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်တဲ့ဖြေကြားချက်ဆိုတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့တော်ရရှင်နာမည်တော့မပါပါဘူး။ဒီတော်ရရှင်အောက်မှာလာပြီးတော့မှတ်ချက်ရေးလာတာကတော့
အဖြစ်မှန်ကိုသိနိုင်ရန်စင်တို့ကိုယ်တိုင်လာရောက်စီခြင်းနဲ့အဝေးသတင်းဟာကောလာဟလများတယ်။ဥပမာနဲ့ပြောရင်အရထက်မှာမွေးကင်းစားကလေးတူဟာနာနှစ်ဖက်ကားလို့မွေးလာတော့နာကလေးမွေးတယ်လို့ပြောလိုက်ကြတော့တယောက်စကားတယောက်လက်ဆင်ကန်ပြန့်ကားသွားပြီးတော့ယွာအဆွန်ကိုလည်းရောက်တော့နဂါလေးမွေးတယ်ဆိုဖြစ်သွားတယ်။နာကကနေနဂါဘဝကိုရောက်သွားတာပါ။ဒါကြောင့်မမှန်သတင်းကိုစွပ်ပြီးမယုံနေပါနဲ့လို့ပြောလိုက်ချင်ပါတယ် VOA ရေး
။ဟုတ်ကဲ့ပါသူကတော့ဒီမှန်မှန်သတင်းတွေစွပ်ပြီးတော့မယုံနေပါနဲ့ဆိုပြီးကျွန်တော်တို့ VOA ကိုပြောလာပါတယ်။ဟုတ်ကဲ့ပါ။ကျွန်တော်တို့သတင်းဌာနအနေနဲ့လည်းဒီခိုင်လုံတိကျတဲ့သတင်းကိုဒါတင်ပြရတာမလို့ကျွန်တော်တို့စီကသတင်းတွေကိုတော့တိကျစိတ်ချလက်ကျယုံကြည်နိုင်ပါတယ်လို့ပဲပြန်ပြီးတော့ဒီတော်ရရှင်ကိုပြန်ကြားခြင်းပါတယ်နော်။မောင်ရှင်းဆိုတဲ့တော်ရရှင်ရေးလာတဲ့ဟိုအကြောင်းအရာကတော့ဒီကျွန်တော်တို့အစီအစဉ်ကျွန်တော်တို့ video ကတင်ဆက်ပေးတဲ့ရခိုင်မြောက်ပိုင်းပြဿနာစစ်မြေဆိုတဲ့ဒီအစီအစဉ်တင်ဆက်မှုပေါ်မှာသူကတုံ့ပြန်ရေးသားလာတဲ့သူအမြင်ဖြစ်ပါတယ
်လူသားကျိုးပြုလူခွေရေးဥပဒေနိုင်ငံနိုင်ငံလက်ခံပါလေဘာသာတည်းနဲ့လက်ခံပါလေလူသားတယောက်အနေနဲ့ဥပဒေမြောက်ပြည့်မှုတစုံတရာမကျွလွန်သေး၍သူ့ဘဝဝင်ကျင်အတွက်လူကောင်းတယောက်ပါ ဒီအတိုင်းပဲလူသားတယောက်အနေနဲ့မိမိကြိုးစားမှုရလဲ့အပေါ်မှာအကျိုးခံစားခွင့်ကိုမရမချင်းထာဝရတိုက်ပွဲဝင်ရပါလိမ့်မယ်။လူသားချင်းစာနာတောက်ထားတဲ့အမြင်မျိုးရှိသူနဲ့အမျိုးသားရေးအစွန်းရောက်သူတွေကြားကအကောင်းဆုံးအသိမွေဆုံးအပြုသဘောဆောင်တဲ့အရေးကိုမြန်မာပြည်ကသွားနေတာပါ။
မြန်မာနိုင်ငံဟာအပြုသဘောဆောင်ပြီးတော့တပြွေ့ရွေ့နဲ့ရွေးရှားသွားနေပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာလို့အားတည့်ရပါတယ်နော်။တော်ရရှင်တွေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမှာနေရက်ပြီးတော့တည်ဆစ်တဲ့တော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးကြပါသေးတယ်ရှင်။ဒီလိုတော်ရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bambies News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးချင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အထင်မြင်ယူဆချက်တွေရင်ဖွင့်လာတွေရေးချင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။တော်ရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့တင်းစစ်တဲ့တော်ရရှင်နေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောမြိုင်တီးဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ပြစ်ပါရင်ဒီတခြင်းလေးကတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့တော်ရရှင်တွေလည်းပြန်နားထောင်ခြင်းပဲနောက်ပြီးတော့မနားထောင်ရသေးတဲ့တော်ရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီတခြင်းလေးကိုထုတ်လွှင့်ပေးချင်ပါတယ်။မျိုးကြောမြိုင်တီးဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုအားလုံးနှစ်ထိုက်ခံလာနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်။ချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ကျင်းဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်
တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်ရှုံးမပေးမူမေမင်းအားရှိရဲ့ချိုးမိန်တော်ရင်းနဲ့ရှိပါရတဲ့အင်းချမ်းလာပါလို့မောင်များဝေးမှာကျွေးပြီးပေါ်တော့ကြာရေးတရားစိုးရေးဘဝမော်ရေးကြောက်ဆုံး
တင်လာကြောစီစဉ်တင်ဆက်တဲ့မြန်မာပြည်မှာဖေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ဒေါ်အောင်ဆန်းစုကြည်ရခိုင်ပြည်နယ်မြောက်ပိုင်းဖွံ့ဖြိုးရေးစီမံကိန်းကိုအကောင့်တဲဖော်နိုင်ပါမလားဆိုပြီးဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင်။
ထူးခြားတယ်လို့ဆိုရမလားပြီးခဲ့တဲ့အောက်တိုဘာ12ရက်နေ့ကနိုင်ငံတော်ဤတံမြင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာအစိုးရပိုင်းရေဒီယိုရုပ်သံတွေကနေတဆင့်မိခွန်းတစ်ခုပြောပါတယ်မိခွန်းနဲ့ပါလာတာကတော့လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းဖို့ပါဒီအတွက်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းUnion Enterprise for Humanitarian Assistance, Resettlement and Development in Rakhine လို့နာမည်ပေးပြီးသူကိုယ်တိုင်ဦးဆောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာမဲ့သူတွေအတွက်တင်မကဒိုင်းနဲ့မျိုးအစရှိတဲ့တိုင်းသားတွေ၊ဟိန္ဒူဘာသာဝင်တွေ၊ရခိုင်တိုင်းသားတွေအားလုံးအတွက်ဆောင်ရွက်မယ်။ဒီအတွက်ပြည်သူတရက်လုံးပူးပေါင်းပါဝင်ကူညီဖို့မေတ္တာရက်ခံလိုက်တာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ဘယ်လိုဖြေရှင်းမှာပါလဲ။အောင်မြင်မှုရောရနိုင်ပါမလားဆိုတာဂုဏ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးသူလုပ်ကိုင်တဲ့ဦးစားပေးလုပ်ငန်း3ခုရှိတယ်လို့တောင်ဆန်းစုကြည်ကဆိုပါတယ်။အဲ့ဒါတွေကတော့လူသားချင်းစာနာမှုအကူအညီတွေထိထိရောက်ရောက်ပေးပြီးဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်နေရာချထားရေးနဲ့ဒေသဖွံ့ဖြိုးရေးနဲ့ရေရှည်ပဋိပက္ခကင်းဝေးရေးလုပ်ငန်းစဉ်တွေဖြစ်တယ်လို့ဆိုပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မောင်းတော်ရသေးတောင်မြို့နယ်ဘက်မှပေါ်ပေါက်နေတဲ့လက်ငင်းအကြဆုံးပြဿနာကတော့အဲ့ဒီမှာနေထိုင်သူအားလုံးစားနေရိတ်ခါကအစအကူအညီအကြီးအကျယ်လိုအပ်နေတာပါပြောရရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့သူတွေကိုလက်ခံကြွေးမွေးဖို့မဆိုထားနဲ့အောင်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာထွက်မပြေးပဲကြံနေခဲ့တဲ့သူတွေကိုကြွေးရမွေးရစောင့်ရှောက်ရမယ့်အတွက်ကိုပဲကုန်ကြစရိတ်အလွန်ကြီးကြီးမားမားရှိနေတယ်ဆိုတာခံမှန်းနိုင်ပါတယ်ဒါကြောင့်လေဒေါ်ဆန်းစုကြည်ဟာသူ့ရဲ့စီမံကိန်းထဲမှာတိုင်းသူပြည်သားတွေပြည်တွင်း NGO တွေ CSO တွေစီးပွားရေးလုပ်ငန်းရှင်ကြီးတွေပူးပေါင်းပါဝင်ကြဖို့အလေးအနက်မေတ္တာရက်ခံခဲ့တာဖြစ်ပါတယ်တကယ်တော့ဒါဟာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူ
းအခုလက်ရှိပြဿနာနဲ့ပတ်သက်ပြီးစနစ်တကျဖြေရှင်းနိုင်ဖို့ဆိုရင်ပြဿနာတွေဖြစ်ရတဲ့အကြောင်းရင်းတွေကိုအရင်ရှာဖို့လိုပါတယ်ဒါမှရေရှည်ထိရောက်တဲ့အောင်မြင်တဲ့ဖြေရှင်းနည်းဖြစ်မှာပါလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကထွက်မပြေးပဲကြံခဲ့တဲ့မွတ်စလင်တွေရောမြို့ပေါ်နဲ့တောင်ပိုင်းကိုထွက်ပြေးပြီးပြန်ရောက်လာတဲ့ရခိုင်နဲ့တိုင်းသားတွေပါဘာကြောင့်စားနပ်ရိက္ခာအပါအဝင်နေထိုင်ရေးအကြက်တဲနဲ့ရင်ဆိုင်နေရသလဲစမ်းစစ်ကြည့်ဖို့လိုပါတယ်။နေရည်တွေကနေဆုတ်ခွာထွက်ပြေးကြရတဲ့ရခိုင်နဲ့တိုင်းသားတွေကတော့တည်ငြိမ်မှုမရှိသေးလို့ဝန်စာအတွက်အလုံးမလုံးနိုင်သေးလို့စားဝတ်နေရေးအခက်အခဲဖြစ်ရတာပါ။အလားတူထွက်မပြေးပဲကြံနေသေးတဲ့မွတ်စလင်တွေကိုယ်တိုင်လဲစားဝတ်နေရေးအတွက်အလုံးလုံးနိုင်ကြသေးတာမဟုတ်ပါဘူး။အကြောင်းကတော့အကြမ်းဖက်တိုက်ခိုက်ခံရမှုတမတော်ရဲ့နေမည်ရှင်းလင်းမှုလုပ်နေတဲ့ကာလအပိုင်းခြားအဲဒီမွတ်စလင်တွေဟာသူတို့ယွာတွေကနေထွက်ပြီးဘယ်ကိုမှမသွားနိုင်မလာနိုင်သွားခွင့်လာခွင့်မရကြလို့ပါတကယ်လို့အခြေအနေတည်ငြိမ်ပြီးတယွာကနေတယွာသွားလာကူးလူနိုင်ပြီဆိုစီ ਉਹ သူတို့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေလုပ်ဖို့မလွယ်ကူသေးပါဘူးအကြောင်းကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ပေါ်ပေါက်အပြီးသူတို့ပုံမှန်လုပ်နေကြငါးဖမ်းလုပ်ငန်းကုန်တယ်ကူတန်းလုပ်ငန်းတောတောင်နေတဲ့ဝင်ပြီးသီသီသေးရွက်နဲ့သားငါရှာဖွေစားတော့တဲ့လုပ်ငန်းအားလုံးဒီပါပြိုလဲပျက်စီးခဲ့လို့ဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေပ Bajang jasi kera le, elu popo bhi siye muete tuare muslimwegu, Bajang jampa tamari ga siyong lu yabara le, Bajang jampa mu longnang tuaya ra le, sarari ba sasya sinzabu lubare. Shinshinlinlin pyo ya yin, let alo eri yakhandi ne miyabai ma pjepwa gere patipakayo, shibai ma pjekere pjetanari aloha, eri si ana shinri ne, leshi demaro kaunsao ni ye, eri dita ga muslinwi apo tari tabota apo gani, eche gambi pao pwa lara rube tipare. Eri si ana shinri ne, leshi demaro kaunsao ni ha, eri dita ga muslinwi sura, nagoga shigera mahobu. ထောက်ရှိရနှစ်ဆက်လေးခုနှစ်နေချက်ဗြိတိရှာရီမြန်မာနိုင်ငံကိုကျူးကျော်စစ်ဆင်နှွေးမြန်မာမျိုးရီကိုကိုလိုနီပြုတ်သိမ်းပိုက်အဲ့ဒီအချိန်ကစလက်ကူလီလှုပ်ဖို့ခေါ်သွင်းလာရင်းနဲ့အကြောင်းမျိုးမျိုးကြောင့်နောက်ပိုင်းအရေးအတွက်များပြားလာတာဖြစ်တယ်လို့ဆိုကြပါတယ်။ဒါကြောင့်သူတို့ကိုထောင်၉၈၂ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့စီစစ်ရမယ်။ဥပဒေအရနိုင်ငံသားမဖြစ်ရင်နိုင်ငံမဲ့ ဒီနေ့ကျွန်တော်တို့ရဲ့စာသဖြင့်ခံယူထားပြီးအဲ့ဒီအတိုင်းဖြစ်အောင်လေအကောင့်ထဲပို့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီယူဆခံယူချက်ကနေပေါ်ပေါက်လာတာတွေကတော့အဲ့ဒီလူတွေဟာဒုနိုင်ငံသားတွေမဟုတ်တဲ့အတွက်သူတို့အတွက်ဖွံ့ဖြိုးရေးလုပ်ပေးဖို့မလိုဘူး။နိုင်ငံတကာကလည်းသူတို့ကိုအကူအညီပေးစရာမလိုဘူးဆိုတဲ့လောက်ကန်ဆောင်ရွက်မှုမျိုးတွေပါ။ အဲ့ဒီလိုအကောင့်ထဲပေါ်လာကြောင်းလေရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်သူအားလုံးစင်းရဲမွဲတည်ပြီးနောက်ဆုံးအကြမ်းဖက်သမားတွေနဲ့အကြမ်းဖက်ဝါဒခြေကုပ်ရသွားရုံမကဒုက္ခတွေရီအလုံးအင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ဝင်ပြေးမြန်မာအစိုးရနဲ့တက်မတော်ကိုတကမ္ဘာလုံးကပြစ်တင်ရှုံချဆိုတဲ့အခြေအနေထိရောက်သွားရတာပါ။
ဒေါ်ဆန်းစုကြည်အနေနဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေရဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေရဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေရဲ့အဲ့ဒီဒေသမှာနေထိုင်တဲ့မွတ်စလင်တွေပေါ်သဘောထားပြောင်းဖို့ကိုလိုနီစနစ်ဆိုးကထားခဲ့တဲ့ဆိုးမွေကိုအခြားကမ္ဘာပေါ်ကနိုင်ငံတွေနီးတူအမျိုးအမြင်ရှိရှိဖြည့်ရှင်းဖို့စီယုံဆက်ဆောင်ဖို့လိုပါတယ်။တပ်မတော်ခေါင်းဆောင်အနေနဲ့ရခိုင်တိုင်းသ
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။ Rushmaker တနင်္ဂနွေပြစ်ခတ်ရဆေးစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာနှစ်နှစ်မြောက်ခဲ့ပါပြီ။တနင်္ဂနွေပြစ်ခတ်ရဆေးစာချုပ်လို့ဆိုပေမဲ့ဒီစာချုပ်ထဲမှာ KIA ကချင်လူမျိုးရေးတပ် UWSC ဝါပီပြည်စည်ရေးတပ်စတဲ့ဒီအင်အားကြီးတိုင်းသားလက်နက်ကန်တွေပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။အစိုးရနဲ့စစ်တပ်ဘက်ကတော့ NCA ဟာငြိမ်းချမ်းရေးအတွက်တစ်ခုတည်းသောလမ်းပေါက်လို့ရှိမိနေတဲ့သဘောမှရှိပါတယ်။အခုရှိနေတဲ့ NCA စာချုပ်ဟာတကယ်ပဲငြိမ်းချမ်းရေးအတွက်တလန်းတည်းသောထွက်ပေါက်ဖြစ်တယ်လို့ယူဆနိုင်ပါသလား။ဒါမဲ့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပအဝင်ဆွေးနွေးမိမန်းလူတွေတို့ရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူတွေမိမန်းလူတွေအကြောင်းအရာတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပြီးတော့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ်တို့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်နေလိုက်ဆွေးနွေးကမှပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြပါမယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Half Moon Bay ရပ်မှာကျင်းပတဲ့စိတ်ပွေကမ္ဘာအလေးဆုံးရွှေပြုံသီးပြိုင်ပွဲမှာတော့ပေါင် 2,300 ကျော်ရှိတဲ့ရွှေပြုံသီးတစ်လုံးကအမေရိကန်စင်ချိန်တင်ပို့ဆွဲသွားပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပတဲ့2019ကမ္ဘာနေအောင်ကြီးဆွမ်းအင်3ကားပြိုင်ပွဲမှာ Netherlands Dutch အသင်းက9ချိန်မြောက်ပို့ဆွဲသွားပါတယ်။ခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင
်။ American ပြည်တော်စု California ပြည်နယ် Half Moon Bay အရက်မှာကျင်းပတဲ့စစ်ပွဲကမ္ဘာအလေးဆုံးရွှေဖြုံသီးပြိုင်ပွဲမှာတော့ပေါင်2300ကျော်ရှိတဲ့ရွှေဖြုံသီးတစ်လုံးက American စံချိန်တင်ပို့ဆွဲသွားပါတယ်။အဲဒီစံချိန်ဟာကမ္ဘာပေါ်မှာဒုတိယအလေးဆုံးစံချိန်လည်းဖြစ်ပါတယ်။အငိမ့်စားမိသက်အရာရှိ Joe Holland စိုက်ပျိုးခဲ့တာဖြစ်ပြီးတော့ တပောင်ကို9ဒေါ်လာနှုန်းနဲ့အမေရိကန်ဒေါ်လာ 16,000 ကျော်လောက်ရသွားပါတယ်။ဒီနှစ်အနိုင်ရသွားတဲ့မစ္စတာဟော်လန်ကမနစ်ကအနိုင်ရသူဖြစ်တဲ့ဝါရှင်တန်ပြည်နယ်ကစင်တီတိုးဘတ်ကိုအနိုင်ရပြီး9ချိန်မြောက်ချန်ပီယံဖြစ်သွားတာပါ။ဒီနှစ်မှာဒုတိယရခဲ့သူရဲ့ရွှေဖြုံသီးအလေးချိန်ကတော့ပေါင်2000ကျော်လေးပဲရှိတာပါ။ကန်းဂျီဘတ်ချမ်းမှာစိုက်တဲ့အကြီးဆုံးရွှေဖြုံသီးစုကတော့681ပေါင်နဲ့ကယ်လီဖိုးနီးယားပြည်နယ်ကဂျော့ဂျ်အာမန်နီနိုကအနိုင်ရပြီးတော့ပရိသတ်ကချီးမြှင့်တဲ့အလားဆုံးရွှေဖြုံသီးစုကတော့ဖရီမောက်မျိုးကအက်မတ်တင်နဲ့ဆိုသူကရသွားပါတယ်။သူတို့လေးဦးရဲ့အနိုင်ရတဲ့ရွှေဖြုံသီးကြီးတွေကိုအခုသတင်းပတ် Half Moon Bay အနုပညာနဲ့ရွှေဖြုံသီးပြပွဲမှာပြသထားမှာပါခင်ဗျာ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့အန်ဂျလိစ်မှာကျင်းပတဲ့ LA Fashion Week ထဲက2018နှွေဦးနဲ့နှွေရည်ဝတ်စုံပြပွဲမှာခွေးလေးတွေအတွက် Fashion Design အမျိုးမျိုးပြသခဲ့ပါတယ်။ Fashion Designer လည်းဖြစ်အိမ်မွေးတိရစ္ဆာန်တွေအတွက် Fashion ထုတ်လုပ်သူလို့ကြေညာထားတဲ့ Anthony Rubio ရဲ့ Design တွေကိုပြသခဲ့တာပါ။တိရစ္ဆာန်တွေကိုကဲဆဲစောင့်ရှောက်ဖို့နဲ့အရေးအတွက်ထိန်းချုပ်ဖို့ကိစ္စတွေမှာသတိထားမိစေဖို့ရည်ရွယ်ပြီးလှုပ်ဆောင်တာလို့လည်းပြောပါတယ်။မွေးစားဖို့လိုအပ်နေတဲ့ခွေးတွေကိုလည်းသူ့ရဲ့ fashion ပြပွဲထဲမှာထည့်သွင်းပြသခဲ့ပါဗျ။ Facebook မှာနောက်လိုက်တသန်းရှိပြီး Instagram မှာနောက်လိုက်900ကျော်ရှိတဲ့ Novel ဆိုတဲ့ခွေးနဲ့အတူပိုင်ရှင်က fashion ပွဲကိုဖွင့်လှစ်ပေးခဲ့ပါဗျ။တခြားနာမည်ကြီးတရုတ်ဆောင်နုပညာရှင်တို့ကလည်းသူတို့ရဲ့ခွေးတွေနဲ့အတူ fashion ရှောက်ပြခဲ့ပါဗျရှင်။
ဩစတြေးလျနိုင်ငံမှာကျင်းပတဲ့2019ကမ္ဘာနေအောင်ကြည်စွမ်းအင်တုံးကားပြိုင်ပွဲမှာ Netherlands Dash အသင်းက9ချိန်မြောက်ပိုးဆွဲသွားပါတယ်။ Nuna 9လို့နာမည်ပေးထားတဲ့ကားလေးဟာ38နာရီ10မိနစ်40စက္ကန့်နဲ့ Michigan တက္ကသိုလ်က Novam ဆိုတဲ့ကားလေးကိုအနိုင်ရသွားတာဖြစ်ပါတယ်။ Belgian အသင်းကတော့သူတို့အသင်းအတွက်အကောင်းဆုံးစံချိန်တွေနဲ့တတိယနေရာကိုရသွားပါတယ်။ဒီပြိုင်ပွဲဟာ Australia တိုက်မြောက်ဖက်ဒါဝင်မြို့ကနေတောင်ဘက်အဒဲလတီမြို့ကိုမောင်းနေရတာဖြစ်ပါတယ်။ကီလိုမီတာပေါင်း 3,000 ကျော်အကွာအဝေးရှိပြီးတော့တနအီကိုကီလိုမီတာ 90 ကနေ 100 လောက်နှုန်းနဲ့နေအောင်ကြီးစွမ်းအင်ကိုပဲအသုံးပြုပြီးတပတ်လောက်မောင်းထင်ခဲ့ရတာဖြစ်ပါတယ်။အမြန်ဆုံးစံချိန်ကိုတော့ဂျပန်နိုင်ငံတိုကိုတက္ကသိုလ်က2009ခုနှစ်မှာတင်ခဲ့တာဖြစ်ပြီးတော့ဩစတြေးလျတိုက်ကို29နာရီနဲ့49မိနစ်သုံးပြီးတော့တန်လန့်ပြတ်မောင်းထင်ခဲ့တာပါခင်ဗျာ။
သူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိငီထိုက်ကြီးညာပေးပါမယ်ရှင
်။အမေရိကန်တို့အထောက်ပံ့ပေးထားတဲ့ Syria ပြည်သူစစ်တွေဝိုင်းထားတဲ့ Raqqa မြို့ထဲကနေဆုတ်ခွာရေးသဘောတူညီချက်နဲ့ Islamic အစွန်ရောက် IS တိုက်ခိုက်ရေးသမားအဖွဲ့မျိုးကနေဆုတ်ခွာခဲ့ကြပါတယ်။IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေအဖြစ်အသုံးပြုတဲ့အနေနဲ့အရက်သားတွေကိုလည်းခေါ်သွားတယ်လို့ပြည်သူ့စစ်ပြောခွင့်ရတဦးကဒီကနေ့တင်းနှင်းခွင့်နေမှာပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်တို့ထောက်ပံ့ထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ Islamic အစွန်ရောက်တေချာတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေသေးပါဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာတော့မနေ့စနေနေ့ကကုန်တင်ကားဘုံပောက်ကွဲတာကြောင့်တိစုံသူအရေအတွက်230ကျော်အထိမြင့်တက်လာတယ်လို့ဆိုမာလီယာအထက်လွှတ်တော်ဒုတိယဥက္ကဋ္ဌအဘီရှေးမိုဟာမက်အာမက်က VOA ကိုပြောပါတယ်။ပောက်ကွဲမှုအတွင်းလူ200ကျော်ထိခိုက်ဒဏ်ရာရတဲ့အထက် VOA သတင်းတောက်တူလည်းပါဝင်ပါတယ်။တိစုံခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်အောက်မေ့ပွဲနေ့အဖြစ်300တာတတ်မှတ်ပြီးအလံတွေကိုလည်းတိုင်တပွက်လွှင့်တင်ဖို့ဆိုမာလီယာသမ္မတကပြောဆိုထားပါတယ်။နယ်ဇီလန်နိုင်ငံရဲ့ပြည်နယ်23ခုစလုံးမှာအုပ်ချုပ်ရေးမှုတွေအတွက်ဒီကနေ့တင်းကနေနဲ့မဲပေးပွဲကျင်းပမှာဖြစ်ပြီးဒီမဲပေးပွဲကပြည်ထနာပေါင်းစုံပတ်လည်ဝိုင်းနေတဲ့လဝဲရင်းသမ္မတနီကိုလတ်စ်မာဒူရိုအတွက်တော့ဆန်းသတ်မှုတစ်ခုလို့ရှုမြင်ထားပါတယ်။တကယ်တော့ရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ကလေးကလောရမှာပါ။ဒါပေမဲ့လည်းမဲပေးပွဲအကျိုးခံမှန်းချက်တွေမှာသမ္မတရဲ့ဆိုရှယ်လစ်ပါတီအကြီးအကျယ်ရှုံ့နေပြီးတဲ့နောက်မှာတော့သမ္မတကိုထောက်ခံတဲ့ရွေးကောက်ပွဲကောင်စီကမဲပေးပွဲကိုအချိန်ဆွဲခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ငီထိုက်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိထုတ်လင်းခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.